တလောချင်းသားနဲ့စူဟောင်းနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်တွေရဲ့ဆွေးနွေးပွဲမှာ KNU ကရင်အမျိုးသားအစည်းအရုံးကပါဝင်မှုယာယီရဆိုင်ထားတဲ့အကြောင်းအမျိုးသားပြည်နယ်တင်မြင့်ရင်းနဲ့ငញ្ញန်ရေးဗဟုဥက္ကဋ္ဌဒေါ်ဆန်းစုကြည်ထံအောက်တိုဘာလ29ရက်နေ့ကစာပေးပို့လိုက်ပါတယ်။ဒီစာဟာပြုတ်ဝက်ပြီးပို့တဲ့စာလို့ဆိုပေမဲ့ချက်ချင်းပဲလူမှုရေးစာမျက်နှာတွေကတဆင့်မီဒီယာတွေမှာပြန့်နှံ့သွားပါတယ်။ဒါပေမဲ့ဒီစာကိုပေးဖို့ KNU ဗဟုကော်မတီကဆုံးဖြတ်ခဲ့တာမဟုတ်ဘူးဆိုတဲ့သတင်းတွေဖက်ပေါ်နေပါတယ်။ဒီပေးပို့တဲ့စာနဲ့ပတ်သက်ပြီး KNU ဒုတိယဥက္ကဋ္ဌဘရိုကွယ်ထူးဝင်းကိုမေးကြည့်တဲ့အခါမှာခီးထွက်နေလို့သူမသိရှိပါဘူးလို့ပြောပါတယ်။
ကျွန်တော်မမေးနဲ့နော်ကျွန်တော်မေးလို့ရှင်မဖြစ်တော့ဘူးကျွန်တော်ကအဝေးကြီးဝေးရောက်နေလို့နောက်ပိုင်းမှပါတယ်ဖြစ်တယ်ဆိုတော့ကျွန်တော်အကုန်လုံးတော့မသိအဲ့ဒီအီးမေးလ်တော့ရတယ်နော်အဲ့ဒီသတင်းကလည်းစာရေးတာဒီနိုင်ငံတကာသတင်းဌာနပဲလို့ရောက်သွားလဲတော့မသိဘူးပေါ့နော
်ဘရူကွတ်ထွင်းက KNU အတွင်းမှုများကိုမေးဖို့ပြောပါတယ်ဒါပေမဲ့အထွေထွေအတွင်းမှုချုပ်နဲ့တကွတွဲဖက်အတွင်းမှုနှစ်ဦးစလုံးကိုအဆက်အသွယ်လုပ်လို့မရခဲ့ပါဒီစာဟာဥက္ကဋ္ဌဗိုလ်ချုပ်မူတူစီဖူအူတဲ့သဘောနဲ့ထုတ်ပြန်ခဲ့တာဖြစ်နိုင်တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။တန်ရနာအကြီးလေးလာသူဥတန်းစိုးနိုင်ကတော့အခုလိုမြင်ပါတယ်
။ကျွန်တော်ထင်တာကတော့ဒီအခုပြီးခဲ့တဲ့သူထိပ်ပြီးဆွေးနွေးပွဲအတွင်းပေါ်ပြချက်တွေကိုသူမကျေနပ်လို့သူကဒီလိုဆုံးဖြတ်တယ်လို့ကျွန်တော်ယူဆတယ်ဗျ။အဲလိုဆုံးဖြတ်ပြီးတဲ့နောက်မှာသူကဘိုးကောင်းပြည်ကိုအခြေအနေကိုချပြမယ်သဘောရှိကျွန်တော်အမြင်ကတော့
ဟု
တ်ကဲ့။ဒါကဟိုသူဘောပါဒီဖွဲ့စည်းတစ်ခုလုံးရဲ့သဘောထားလို့ကျွန်တော်ကတော့သိမြူဆပါဘ
ူး။ဥတန်းစိုးနိုင်ရဲ့အမြင်မှာနောက်တစ်ခုကတော့ KNU အဖွဲ့အတွင်း2015ခုနှစ်များအချိန် NCA လက်မှတ်မထိုးခင်ကအယူအဆကွဲပြားမှုတွေရှိခဲ့ပါတယ်။ဒါပေမဲ့ပြန်လည်စေးစပ်ညှိနှိုင်းတာတွေလုပ်နိုင်ခဲ့ပါတယ်။ဒီကြောင်းတွေနဲ့ပတ်သက်ပြီးအောက်တိုဘာလ28ရက်နေ့နေပြည်တော်သတင်းစာရှင်းလင်းပွဲမှာတမရာယုံပြောရေးဆိုခွင့်ရှိသူဥဇော်ထေးကလည်းပြောခဲ့ပါတယ်။
သာသနာ့ရဲ့သဘောဝါရှိတယ်ဒီတိုင်းလည်းဖြစ်နေတာရှိတယ်အဲဖြစ်တဲ့ပုံမှာလည်းကင်းတွင်းမှာဒီလေစွန့်ဝင်ညီနိုင်ပြီးတော့မကြခင်မှာပေါင်းနေကြတယ်ရလာပဲလို့ကျွန်တော်ကပြောတယ
်ဒါပေမဲ့ KNU အဖွဲ့အတွင်း KNL တပ်ပိုင်းဆိုင်ရာထိပ်သီးခေါင်းဆောင်တချို့မှာ NCO ပေါ်မှာအယုံကြည်ကင်းနေတဲ့သဘောတွေရှိခဲ့တာတွေလည်းထုတ်ဖော်ပြောဆိုတာမျိုးတွေလည်းရုပ်ခဲ့ပူပါတယ် NCO ဆိုတာထောင်ချောက်ဖြစ်တယ်ဆိုတာမျိုးအထိပြောဆိုခဲ့ပါတယ်ဒါပေမဲ့အခုအချိန်မှာKNU အဖွဲ့အတွင်းသဘောထားကွဲမှုတွေပြင်းပြင်းထန်ထန်ရှိမနေပါလို့ပြောသူတွေကလည်းပြောပါတယ်။အမည်ဖော်လို့တဲ့ KNU ဘိုးကော်မတီဝင်ဟောင်းတူကအခုလိုပြောပါတယ်
။ဒါပေမဲ့အခုသွားနေတဲ့ train ကနည်းနည်းလေးဟိုဟာဖြစ်နေလို့ဒီဘက်ကလည်းပဲကျွန်တော်တို့ကနည်းနည်းဟောပေါ်တော့ဒီချင်းချင်းချင်းချင်းနဲ့လောအမကိစ္စတွေလည်းပါပါတယ်။ကျွန်တော်တို့ဖွဲ့စည်းတွင်းမှာတော့ဘာမှပြောင်းလာမရှိပါဘူး
။ဒါပေမဲ့KNU အဖွဲ့ရဲ့စာနဲ့ပတ်သက်လို့ဝေဖန်မှုတွေအများအပြားထွက်ပေါ်လာနေတာကတော့အမှန်ပါ။ငင်းငိုင်းလုပ်ငန်းစဉ်အပေါ်မှာလည်းမေးခွန်းထုတ်တာတွေအများကြီးထွက်ပေါ်လာပါတယ်။ဥဇော်ထေးကတော့ငင်းငိုင်းလုပ်ငန်းစဉ်တွေအရေးကြီးတဲ့အချိန်ကိုရောက်မှအပြောင်းလဲလုပ်လို့မဖြစ်နိုင်ဘူးလို့ပြောပါတယ်။ဒီအချက်ကိုအောက်တိုဘာလ28ရက်နေ့သတင်းစာရှင်းလင်းပွဲမှာအမေရိကန်သမ္မတဟောင်းအီဘရန်လင်ကွန်ရဲ့မြစ်လယ်ရောက်မှစီးလာတဲ့မြင်းကိုမလဲပါနဲ့ဆိုတဲ့စကားကိုဥပမာပေးပြီးပြောသွားပါတယ်
ရဲ့ရောက်မှာဟိုသူစီးလာတဲ့နည်းကိုလဲပါတယ်အဲ့ဒီကြောင့်မှာမြစ်လယ်ပေါ်လောက်တော့ကြမှာလဲပါတယ်ကျွန်တော်လာအများကြီးရှိအဲ့တော့ကျွန်တော်တို့ကသွားနေတဲ့ဟာကတော်တော်လေးကြီးရောက်နေပြီကြီးရောက်နေတဲ့အချိန်မှာဂျန်နဲ့လမ်းကြောင်းပေါ်တော့အနာဘာဟိုတာလေးကြီးရှာလို့စဉ်းစားနေကျွန်တော်တို့ဟိုကျွန်တော်တို့တူတူသွားနေသွားနေတဲ့ဆိုင်ကခက်ခဲရှိတယ်ပို့ခက်ခဲပါရှိတယ်ကျွန်တော်တို့ဂျန်နဲ့အစိုးရဘက်ကတော့လည်းကျွန်တော်ကောင်းကောင်းနေပို့နေတဲ့တော့အဲ့ဒါလို့လည်းဒီကောင်ကဝိုင်းဖြစ်နေတဲ့ပုံမျိုးကျွန်တော်လည်းလုပ်ရတယ်။
ဥဇော်ထေးပြောပြသွားတာပါ။အခုချိန်မှာဒီလိုဖြစ်တတ်တာဟာတဘာဝဖြစ်တယ်လို့လည်းဆိုပါတယ်။ဒါပေမဲ့ KNU ရဲ့ညီညွတ်လုပ်ငန်းစဉ်ကိုယာယီရပ်ဆိုင်းခြင်းဆိုတာဟာအမြဲတမ်းရပ်သွားတာမျိုးရောမဖြစ်နိုင်ဘူးလားလို့တုံ့တက်သူတွေရှိပါတယ်
။ယာယီပဲလို့ပြောပြီးလို့ရှင်တော့တခုခုဒီဘွယ်စည်းအပေါ်မှာဒီအင်အားစုအပေါ်မှာမကြည်မလည်ဖြစ်လာလို့ရှင်ဥမှုဒူဖူဆရာဒီလိုမျိုးလုပ်တယ်UNFC မှာလည်းအဲ့လိုပဲသူခဏယာယီထွက်တယ်လို့ပြောတယ်။နောက်ပြီးတော့အပြီးထွက်သွားတာပဲ။အဲ့လိုမျိုးရှိတယ်။အဲ့တော့ကျွန်တော်ကတော့ဒီကိစ္စကအစည်းအဝေးပေါ်မှာသဘောမချလို့သူမတင်တတ်လို့သူလက်မခံနိုင်လို့လုပ်တယ်လို့ပဲကျွန်တော်ကတော့ပောက်ချက်ချ
။ဦးတန်းစိုးနိုင်ပြောပြသွားတာပါ။ဒါကတော့ KNU အဖွဲ့ရဲ့ငင်းငင်းလုပ်ငန်းစဉ်မှာယာယီရနာလိုက်တာနဲ့ပတ်သက်ပြီးသုံးသပ်ချက်တွေပါ။တကယ်မှာမြန်မာနိုင်ငံရဲ့ငင်းငင်းလုပ်ငန်းစဉ်တွေမှာရောဘာရီများ ကျုံ တွေ့ လာနိုင်ပါတယ်လေ ပထမ ဆုံး မြင် တွေ့ နေ ရတာကတော့ KNU အဖွဲ့ နဲ့ တော် တော် လေး နှီးဆက် ပြီး မကြာမတင် NCA မှာ လက်မှတ် ရေး ထိုးတော့မယ် လို့ သတင်း ထွက် နေတဲ့ KNPP ကင်းနီ တိုးတက်ရေး ပါတီရဲ့ လက်မှတ် ရေး ထိုးရေး ဟာလေ ကြာ သွား နိုင်တဲ့ အလားအလာ တွေ ရှိသလို NCA လက်မှတ် ရေး ထိုးမှု ဖြစ်တဲ့ အဖွဲ့ တွေ ထဲမှာ အင်အားကြီး အဖွဲ့ လည်း ဖြစ် ဥဆောင် နေရာ ယူထားတဲ့ အဖွဲ့ ဖြစ်တဲ့ KNU ရဲ့ ယာယီ နှုတ်ထွက်ခြင်းဟာ အဖွဲ့ တွေ ထဲမှာ RCSS SSC အဖွဲ့က လွဲပြီး ကျန် အဖွဲ့ တွေ အတွက်ပါ အခက်ကြုံ တွေ့လာနိုင်တယ်လို့ တုံ့တက်နေကြပါတယ်ခင်ဗျာ။